အထူးစာမခံတဲ့အခြေအနေမှာရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာဟာနိုင်ငံတကာနိုင်ငံရဲ့အုတ်ချုပ်မှုအာဏာပေါ်ဖိအားပေးတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂဘက်ကပြောနေတာတွေနဲ့ပတ်သက်လို့တိတိကျကျဖော်ထုတ်တင်ပြဖို့လဲတောင်းဆိုလိုက်ပြီးတစ်ဖက်သက်ဆွဆွဲချက်တွေပေါ်မှာပြန်လည်ခုခံခြေပသွားမယ်လို့လည်းသူကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပဋိပက္ခတွေကြုံနေရတဲ့မောင်တော်နဲ့ဘူတိတောင်ဒေသတွေကိုတွားရောက်ဖို့ဒေသခံတွေနဲ့တွေ့ဆုံဖို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံဘီယာကတိုက်တွန်းလိုက်တဲ့အပေါ်မြန်မာအစိုးရတာဝန်ရှိသူကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါမစ္စတာ VJ နံဘီယာကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ရဲ့အကဲဖြတ်ချက်တွေကိုသူ့အနေနဲ့လက်ခံထားပေမဲ့အစိုးရအနေနဲ့ကတော့ဒီဒေသကိုပေးအပ်မဲ့လူသားချင်းစာနာမှုအကူအညီပေးမှုများနဲ့တရင်ရယူခွင့်တွေကိုမပိတ်ပင်စေလိုဘူးလို့ပြောဆိုထားပါတယ်။ဒီလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံဘီယာကတိုက်တွန်းပြောဆိုမှုနဲ့ပတ်သက်လို့တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထေးကတော့ထုတ်ပြန်ချက်ဟာလက်တွေ့မဆန်တဲ့အတွက်စိတ်ပျက်မိတယ်လို့ပြောဆိုလိုက်ပါတယ
်။လက်တွေ့အခြေအနေမှန်နေနဲ့ကျင်းပါတဲ့အတွက်ဒီစိတ်မဲ့ကတော်တော်လေးကိုစိတ်ပြေပြာကောင်းတဲ့စိတ်မဲ့ဖြစ်တယ်။နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ကားကြီးကိုမောင်တော်ဒီသာသွားပါတို့ဘာဖို့တိုက်တွန်းနေဆိုတာတော်ကားစုကြီးဒီနိုင်ငံတော်နိုင်ငံပုဂ္ဂိုလ်ဒီလက်တွေ့အောက်မှာရှိနေတဲ့အခြေအနေမှန်တွေမသိလို့သွားပြပါဆိုတဲ့သဘောပြောရရင်တော့ဒီမြန်မာနိုင်ငံရဲ့နိုင်ငံအကြီးအကဲတယောက်နောက်ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်မှုအာဏာပေါ့နော်ဒါတွေမှာတော်တော်လေးကိုဟို conflict ဖြစ်နေတဲ့တိုက်တွန်းချက်ဖြစ်တယ်ပြောရရင်တော့ဆိုရနေနဲ့ဖြစ်နေတာတွေအကုန်လုံးသိတယ်အဲ့ဒီဒေတာနဲ့ပတ်သက်လို့မသိတာမရှိဘူးပေါ့နော်။နောက်ဆုံးဒီလူလူနဲ့နိုင်ငံတကာကိုထုတ်ပြန်ပြောလို့မရတဲ့အလောက်ွယ်ကပေါ်တော့ပဲအဆက်လက်တွေပါကျွန်တော်သိပါတယ်။ဒီနေရာဒီဒေတာကိုနိုင်ငံကောင်းဆောင်တွေကဘယ်သူသွားမယ်ဘယ်သူလာမယ်ဘယ်သူဒါကမဆိုးကြတာနိုင်ငံကောင်းဆောင်တွေထုတ်ပြန်မယ်ကိစ္စဖြစ်တယ်။
လူသားချင်းစာနာမှုအကူအညီပေးမှုတွေကိုအစိုးရအနေနဲ့ပိတ်ပင်ထားမှုမရှိသလိုပြီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ကစလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီပေးနေတဲ့အကူအညီတွေကိုအစိုးရကခွင့်ပြုခဲ့တဲ့ပကတိအခြေအနေမှန်တွေကိုမျက်ကွယ်ပြုပြောဆိုနေမှုမျိုးကုလသမဂ္ဂအဖွဲ့အစည်းအနေနဲ့မလုံဆောင်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေမှာတော့ဘူသီးတောင်မောင်တော်စတဲ့ဒေသတွေကိုသတင်းမီဒီယာတွေလွတ်လပ်စွာတောက်ရောက်ခွင့်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့နိုင်ငံတကာသတင်းမီဒီယာအချို့မှာလူမျိုးတုံးတက်ဖြတ်မှုလို့လုံရက်မျိုးအထိကြုံနေရတယ်လို့ဖော်ပြမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့ဆိုတဲ့ဆဆဲချက်တွေနဲ့ပတ်သက်လို့တော့ဥဇော်ထေကခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
်။ကျွန်တော်တို့ဒီအဲဆဆဲပြောကြားမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရင်းဆိုတာမဟုတ်ဘူး၊လက်ရှိဆုံးမြင်နေတာမဟုတ်ဘူး။ချိုးဖောက်မှုတွေရှိရဆိုရင်ကျွန်တော်တို့တာဝန်ရှိတာဝန်ယူပါမယ်။အဲဆဆဲချက်နဲ့တာဝန်ယူမှုတွေကျွန်တော်ပြောထားပြီးသားဖြစ်တယ်။အဲလိုမျိုးပြောရတဲ့အနေအထားကျွန်တော်တို့ကိုကူညီပေးပါ။ဒေတာဆက်လက်ပေးပါ။ပေးမှာပေးနေရမှာပေးချင်းဘလို့ဘလို့ချုပ်ပါမှုဖြစ်တယ်ဆိုကျွန်တော်တို့ပြောဆက်လက်တော့ပေးရမယ်အဆက်လက်မပေးနိုင်နဲ့အဲ့လိုမျိုးဟိုဝလုံးရှင်နဲ့ပြီးကျုံးပြီးတော့ပြောနေကျွန်တော်တို့ဖြေရှင်းရတယ်ခက်တယ်အဲ့ဒါမျိုးပြောတာလေအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂကိုကျန်တဲ့ဖွဲ့ပြီးတော့ကျွန်တော်ပြောသားပြီးဖြစ်တယ်အဲ့လိုမျိုးဟိုမဟုတ်မှန်မှန်မျိုးလုံးပေါ့နော် YouTube မှာရေးလိုက်ဘလော့မှာရေးလိုက် Social Media တွေ Twitter မှာရေးလိုက်ဒီလိုမျိုးလုံးရေးနေတဲ့ဟာတွေကိုကျွန်တော်တို့တခုချင်းတော့လမ်းရှင်းနိုင်ဘူးသို့တော့ကျွန်တော်တို့ကလုံးနိုင်တာပြီးနံပါတ်1ကျွန်တော်တို့လောက်တာတိုင်းတာတွေဒီဟိုဘာမှသိညမရှိသက်ပင်ပြေကလုံရင်းကြီးစားတယ်လို့ကျွန်တော်တို့အမှန်အမှန်တိုင်းထုတ်ပြန်သွားမယ
်ဒီဒေတာတွေကိုမကြခင်မှာသတင်းဌာနတွေကိုတွားရောက်သတင်းယူခွင့်ပေးမယ်လို့လည်းဦးစော်ထေးကပြောပါတယ်မနေ့ပြန်မှာတော့မကြသေးခင်ကဒုသမရာဦးဆောင်ပြီးဖွဲ့စည်းထားတဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကရခိုင်ဒေတာကိုတွားရောက်ပြီးလေ့လာတော့မှာဖြစ်ကြောင်းအစိုးရအနေနဲ့မဟုတ်မမှန်ပဲသတင်းဌာနတွေဘက်ကသတင်းရေးသားဖော်ပြမှုတွေရှိလာရင်နိုင်ငံတကာဥပဒေတွေအတိုင်းဖြေရှင်းသွားမယ်လို့လည်းပြောဆိုလိုက်ပါတယ်